အထင်းသိမ်းရမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ဟာသူ့ရဲ့ NLD ပါတီဝင်တွေနဲ့သုံးနှစ်ခွဲအတွင်းမှာပထမအဆုံးအကြိမ်တွေ့ဆုံခွင့်ရခဲ့ပါတယ်။ဒါပေမဲ့ဒီလိုတွေ့ဆုံခွင့်ရလို့တော့စစ်ဆိုးရရဲ့မူဝါဒကြီးကြီးကျယ်ကျယ်ပြောင်းလဲတယ်လို့ယူဆလို့မရကြောင်းအခဲရက်တွေကဆိုပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးတော့ VOA သတင်းတောက် Cage Wilson ဟောင်ကောင်ကနေသတင်းပေးပို့ထားပါတယ်ရှင်။မြန်မာစစ်ဆိုးရကဒေါက်အောင်ဆန်းစုကြည်ကိုရှာရှာပပအခွင့်ရေးပေးတဲ့အနေနဲ့ဒီကနေ့သူ့အိမ်ကအပြင်ပေးထွက်ခဲ့တာအပြင်ပေါ်ပြတော့အောင်ရှားပါတဲ့အခွင့်အရေးလို့ပြောရမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်တွေနဲ့လည်းတွေ့ဆုံခွင့်ပေးခဲ့ပါဗျ။ဆက်ရှိနှစ်တာကာလအတွင်းမှာ၁၂နှစ်ကအကျဉ်းကျခံနေရတာဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကိုစစ်ဆိုးရကပြင်ပလောကနဲ့အဆက်အသွယ်ဖြတ်ထားခဲ့တာပါ။2003ခုနှစ်မေလကစပြီးတော့ထိမ့်သိမ်းခံရတဲ့ဒေါအောင်ဆန်းစုကြည်ဟာ2004မေမှာတော့သူ့ပါတီခေါင်းဆောင်တွေနဲ့တကြိမ်တွေ့ခွင့်ရခဲ့ပါသေးတယ်။ဒီနေ့တော့ဒေါက်ဆန်းစုကြည်နဲ့ NLD ခေါင်းဆောင်တွေအစိုးရ AK ဟာမှတွေ့ဆုံခွင့်ရခဲ့တာကြောင့် NLD ပါတီရဲ့လှုပ်ဆောင်နေတဲ့လုပ်ငန်းတွေအစိုးရနဲ့ဆွေးနွေးပြင်ရင်ဘာတွေပြောဆိုညှိနှိုင်းတယ်လဲဆိုတာတွေဆွေးနွေးခွင့်ရခဲ့တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နယ်မြေရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးညိုအောင်မြင့်ကအခုလိုပြောပါတယ်ရှင
် She cannot decide herself and then she needs a collective decision.
နိုင်ငံရဲ့မျိုးသားပြန်လည်ပေါင်းစည်းရေးအတွက်ဒေါအောင်ဆန်းစုကြည်တူတဲ့ဆုံးဖြတ်လို့မရပါဘူး။အများနဲ့တိုင်ပင်ပြီးတော့မှဆုံးဖြတ်ရတဲ့ကိစ္စမျိုးပါဆိုပြီးဥညုံအောင်မြင့်ပြောသွားပါရယ်။ဒေါအောင်ဆန်းစုကြည်ဟာ NLD ခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အပြင်သူနဲ့အစိုးရကြားဆက်သွယ်ပေးတဲ့အစိုးရဘက်ကအရာရှိဖြစ်သူဦးအောင်ကြည်နဲ့လည်းတွေ့ဆုံခဲ့ရပါရယ်။ဦးအောင်ကြည်ကတော့စစ်အစိုးရက2009ခုနှစ်စက်တင်ဘာလူမှုဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲခဲ့ပြီးနောက်ပိုင်းဆက်ဆံရေးဝန်ကြီးဖြစ်တဲ့ခန့်အပ်ခဲ့တာပါကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ္စတာအီဘရာဟင်ဂမ်မာရီရဲ့6ရက်တာမြန်မာနိုင်ငံခီးစဉ်ကလည်းကြာသပတေးနေ့ကပဲပြီးဆုံးသွားခဲ့ပါတယ်အတိုက်ခံတဲ့စစ်အစိုးရကြားရေးရရရှိတဲ့ပြောဆိုဆွေးနွေးမှုဖြစ်ဖို့ဦးတည်တဲ့လုပ်ငန်းစဉ်တစ်ခုစပြစ်အောင်သူကူညီခဲ့တယ်လို့မစ္စတာဂမ်မာရီကဆိုပါတယ်2009ခုနှစ်စက်တင်ဘာအရေးခေတ်နောက်ပိုင်းမစ္စတာဂမ်မာရီဒေါက်ဆန်းစုကြည်နဲ့တွေ့ဆုံတာအခုပါနဲ့ဆိုနှစ်ခါရှိပြီဖြစ်ပြီးသူခီးစဉ်ပြီးမှာတော့မစ္စတာကမာရီကဒေါအောင်ဆန်းစုကြည်ရဲ့ရင်းညာချက်ကိုဖတ်ပြခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကသူအစိုးရနဲ့ပြောဆိုဆွေးနွေးဖို့အစဉ်သင့်မှာပဲလို့အဲ့ဒီရင်းညာချက်ထဲမှာပြောထားပါတယ်
။ In the interest of the nation, I stand ready to cooperate with the government in order to make this process of dialogue a success.
တိုင်းပြည်ရဲ့အကျိုးစီးပွားအတွက်ပြောဆိုညှိနှိုင်းရေးလုပ်ငန်းစဉ်ဖြစ်မြောက်အောင်မြင်ဖို့အတွက်အစိုးရနဲ့ပူးပေါင်းဆောင်ရွက်ရန်ကျွန်မအစဉ်သင့်ဖြစ်နေပါပြီ။ဒါကတော့မစ္စတာကမာရီဖတ်ပြခဲ့တဲ့ဒေါအောင်ဆန်းစုကြည်ရဲ့ညင်ညာချက်ပါ။ဒါမဲ့လည်းမြန်မာစစ်အစိုးရခေါင်းဆောင်ဗိုလ်ချုပ်မှုကြီးတန်းရွှေကတော့မစ္စတာကမာရီကိုလက်ခံမတွေ့ဆုံခဲ့ပါဘူး။ပြီးတော့အစိုးရနဲ့ဒေါအောင်ဆန်းစုကြည်ကြားတွေ့ဆုံဆွေးနွေးမှုမှာသူ့ဘာပါဝင်တက်ရောက်ဖို့မစ္စတာကမာရီကန့်လန့်ခဲ့တာကိုလည်းပယ်ချခဲ့ပါတယ်။မစ္စတာကမာရီအရင်တစ်ပတ်ကမြန်မာနိုင်ငံမရောက်ခင်လေးတည်းမှာပဲကုလသမဂ္ဂရဲ့မြန်မာနိုင်ငံဌာနကိုယ်စားလှယ်ကိုလည်းအစိုးရကနိုင်ငံကနေထွက်သွားခိုင်းခဲ့ပါတယ်။မြန်မာစစ်ဆိုးရကအရင်တစ်ပတ်လုံးကုလသမဂ္ဂကိုယ်စားလှယ်ကိုလူသားတွေမှာဟန်ဆောင်ပန်ဆောင်လက်ခံတွေ့ဆုံခဲ့ပြီးတော့သူတို့ဘက်ကဓာတ်ထက်ပိုလှုပ်ပေးနိုင်တာရှိပုံမရတော့ဘူးလို့ဟောင်ကောင်တက္ကသိုလ်ကမြန်မာအရေးအခက် Ian Holiday ကပြောပါတယ
် They play nice enough to keep the world off their backs
သူတို့အတာမကြောက်တာကဘာကသူတို့ကိုလက်ညှိုးမထိုးနိုင်အောင်သာသူတို့အခုလိုမျိုးပြုမှုခဲ့တာပါလို့ Mr. Holiday ပြောသွားပါတယ်မစ္စတာကမာရီကတော့သူခီးစဉ်နဲ့ပတ်သက်ပြီးညူယော့မြို့ကကုလသမဂ္ဂလုံခြုံရေးကောင်စီမှလာမယ့်သတင်းပတ်အတွင်းမှာအစီရင်ခံမှုရှိပါတယ်ရှင်